တဝဲခရိုင်ရေပြူမြို့နယ်ကအထူးစီးပွားရေးစုံဒေသမှာစစ်ကောင်စီစစ်ကြောင်းဟာပြီးခဲ့တဲ့ဇွန်လအလယ်ပိုင်းတုန်းကရွာတွေထဲကိုဆက်ရက်ဝင်းကျင်လောက်စစ်စင်ရေးထိုးလာတယ်လို့သိရပါဗျ။အဲ့ဒီအချိန်ကလေးကဒီဒေသတွေမှာရှိကြတဲ့ရွာကန်တွေဟာထွက်ပြေးခဲ့ကြတာပါ။စူလာ30ရင်းဒီမှာအဲ့ဒီစစ်ကြောင်းတကြော့ပြန်ဝင်ရောက်လာပြီးရင်းနှင်းစစ်ကမ်းဘက်တစ်ချမ်းလုံးကိုအင်အားဖြတ်ကျက်ချထားတယ်လို့တော်လိုင်းရဲဘော်တူကပြောပါတယ်
။တဝဲနေလောင်းလုံးအဝင်ကမြုံကြီးနဲ့တားနေပြီးတော့တို့ကဒီရင်းနှင်းစစ်ကမ်းဘက်ထိရေဖြူတစ်ချမ်းလုံးကိုတို့ကဆင့်အားတွေတိုးချဲ့ပြီးတော့တို့ဟိုစစ်ကြောင်းတွေထိုးတာတွေလုပ်နေတယ်ဗျ။အဓိကတော့တို့ဟိုဟာဗမောရောက်ဒီရက်စခန်းဘက်ကနေပြီးတော့ဒီပင်လယ်ဘက်ကတ်ရဲ့ဇာတိလမ်းအတက်လျှောက်ကိုတို့ကဒီစစ်ကြောင်းတွေထိုးတယ်။ပြီးရင်ရေဖြူဘက်နေပြီးတော့ရေတဲ့ဘက်လမ်းမရဲ့နောက်ဖက်တကြောလုံးတို့အဲ့ဒီစစ်တောင်းကြီးထိုးတယ်ပေါ့နော်ရေနဲ့စိတ်ကန်းကိုတို့နာမည်ရှင်းလေးလုပ်တဲ့သဘောရှိတယ်ပေါ့နော
်စစ်ကောင်စီအဖွဲ့တွေရွာတွေထဲမှာရှိနေတာကြောင့်ဒေသခံတွေပြန်ဖို့ခက်နေတယ်လို့သိရပါတယ်စစ်စင်ရေးတွေကြောင့်အထူးစီးပွားရေးဆောင်ဒေသမှာရှိတဲ့ကြေးရွာရှိရွာထက်မနေဒေသခံအားလုံးတင်းရှောင်နေကြတာပါရွာတွေကိုစစ်ကောင်စီအဖွဲ့တွေကပြစ်ခတ်ဝင်ရောက်တဲ့အချိန်ရွာသားတို့ဦးသိဆုံးခဲ့တယ်လို့ဒေသခံကပြောပါတယ
်လက်ဆောင်ပါရှိပါသေးတယ်ဒီကားရတဲ့အကောင့်ကြည့်နေရတဲ့ကျွန်တော်လည်းကြည့်နေတယ်ကြည့်နေရပါပဲအကောင့်တိုးတယ်မှနေရပါပဲရွာထဲမှာတရားမှမရှိတော့ဘူးအဲ့ဒီမျိုးလက်ရှိဘောရွာထဲမှာလာရတဲ့တော့ရွာထဲလူတွေကလူမရတဲ့အကောင့်ကြည့်ခရင်းတွေတော့တရားမှမကြံပဲအကောင့်ကြည့်နေရတာပဲကျွန်တော်ကပြတ်ခတ်ဒီဘောကျွန်တော်နည်းနည်းလေးပဲလို့တော့ကျွန်တော်လက်မှနေတာဟုတ်ဒီကလာတယ်ဟိုရွာထဲဝင်လာတယ်ပြတ်ပြေးတာပဲကျွန်တော်လက်မှထွက်ကြည့်တာနဲ့ဒီတော့ကျွန်တော်တင်းရတာလဲကျွန်တော်လည်းတခါလည်းကြည့်တာပဲကြည့်လို့တော့ကျွန်တော်ကတော့ဒီရောဆီရောလာပဲဒီကတိကကျွန်တော်တို့မီဒီယာဆူကလေးက
လေချောင်ရွာမှာတော်လိုင်းရေးအဖွဲ့ဝင်9ဦးကိုစစ်ကောင်စီဘက်ကပြစ်ခတ်ခဲ့တယ်လို့လည်းပြောပါတယ်ဒေသရင်းသတင်းမီဒီယာတွေမှာတော့အထူးစီးပွားရေးဆောင်ဒေသမှာဇူလိုင်လ2ရက်အင်္ဂါနေ့တုန်းကထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးရေပြူမြို့နယ်ပကပရဲဘော်9ဦးသေဆုံးတယ်လို့ဖော်ပြထားပါတယ်ရှင်